2015ရွေးကောက်ပွဲအတွက်ဆန္ဒမဲပေးခွင့်ရှိသူတွေရဲ့စီရင်နောက်ဆုံးထုတ်ပြန်မှုမှာအမှားအယွင်းတွေပိုများလာတဲ့အပြင်အမိရှာဖွေဖို့အခက်အခဲတွေလည်းပိုရှိလာတာဟာတာဝန်အရှိဆုံးဖြစ်တဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကမဲဆန္ဒရှင်ပြည်သူတွေကိုစိတ်ပြတ်သွားအောင်ရည်ရွယ်ချက်ရှိရှိလှုပ်ဆောင်တာလားလို့ရွေးကောက်ပွဲစောင့်ကြည့်လေ့လာသူတွေကတန်တရားရှိနေကြပါတယ်။ရွေးကောက်ပွဲကော်မရှင်ဘက်ကတော့ဒီကြိမ်ထုတ်ပြန်ချက်ဟာရခင်ပုံစံနဲ့ကွဲလဲနေတာမို့အမိရှာဖို့အခက်အခဲရှိနေတဲ့ပြည်သူတွေအတွက်လဲကူတဲ့လမ်းညွှန်ချက်တွေကိုထုတ်ပြန်ထားပါတယ်။သိစိတ်ကိုတော့မဆုမုံကဆက်ပြောပြမှာပါရှင
်။ဟုတ်ပါတယ်။2015ခုနှစ်နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲအတွက်ဆန္ဒမဲပေးပိုင်ခွင့်ရှိသူမဲဆန္ဒရှင်စီရင်နောက်ဆုံးအစ်စ်စက်တင်ဘာလ14ရက်နေ့မှာထုတ်ပြန်လိုက်ချိန်မှာတော့ပို့ပြီးတော့မှအမှားယွင်းများလာတာအမည်စီရင်ပုံစံအရင်ကနဲ့ကွဲလွဲသွားတဲ့အတွက်ရှာဖွေရမလွယ်ကူတဲ့အခက်အခဲတွေနဲ့ပြည်သူတွေကြုံနေရတယ်လို့ရွေးကောက်ပွဲစောင့်ကြည့်လေ့လာသူတွေကပြောပါတယ်ဘာကြောင့်ဒီတစ်ကြိမ်မှာပို့ပြီးတော့မှအမှားယွင်းတွေများလာရပါသလဲဆိုတာကိုရွေးကောက်ပွဲစောင့်ကြည့်လေ့လာသူမြန်မာ Institute for Democracy ကဒါရိုက်တာကိုအောင်စိုးမင်းကအခုလိုသုံးသပ်ပါတယ်
အခုဒီဥစ္စာကလေကျွန်တော်တို့အရင်ကလုပ်တဲ့ system နဲ့သူတို့မတူတော့ပြန်ဘူးတစ်ခါချက်ကြောင်းသွားပြန်ပြီပေါ့နော်ဒီနေ့တစ်ခေါက်ကပါတဲ့လူတွေဆင်းရဲဒီတစ်ခေါက်ပါမလာတာမျိုးတွေလည်းရှိရတယ်ဗျာအော်တကယ်တကယ်ကြတယ်သူတို့ကစနစ်ကျလုပ်တယ်ဒီနေ့တစ်ခေါက်ကအမှားယွင်းတွေကိုပြန်ပြင်းလဲလို့တာပြောတာအဲ့လိုမျိုးဟုတ်ပဲစနစ်အဖြစ်တစ်ခုကိုစပြီးတော့လေ့ကျလိုက်သလိုဖြစ်သွားတယ်ပြီး public အနေနဲ့လာပြီးတော့ရှာဖွေရတာမလွယ်တော့ဘူးဖြစ်သွားလိုက်ကြအဲ့တော့ကျွန်တော်တို့မြင်တာကတော့ဒါဟာစီမံအောင်လုပ်နေတာလားလူလူကိုမျိုးစိတယ်အောင်လုပ်နေတယ်လားဆိုတာတော့တနည်းအားရှိတယ်ဗျဒီလိုစနစ်မျိုးကြောင်းသွားတယ်လို့လည်းတစ်ခါမှ coordination meeting တွေမှာအတိမပေးခဲ့ဘူးအဲ့တော့ဤပညာအခက်အခဲဖြစ်တယ်ဆိုလို့ရှိရင်တော့ကျွန်တော်မြင်တာကတော့ IFS မှာတာဝန်ရှိတယ်ဗျဤပညာအလုံးကိုသူတို့တာဝန်ယူထားတာသူတို့ပဲ supporting ပေးနေတာတကယ်တကယ်တော့အဲ့လိုမျိုးဖြစ်လာနိုင်တယ်ဆိုတော့ IFS ကကြိုးမတည်ဘူးလားဆိုတော့ကျွန်တော်တို့အမြင်ဆုံးထုတ်ပြန်ရှိတယ်အဲ့တော့ impeach လုပ်ရမယ်ဆိုတော့ကျွန်တော်တို့ဒီလေ UC ရော IFS ကို impeach လုပ်ရမှာလေအိုက်ဖက်ကလွေးနေတာရောဒီစီကဘာဖြစ်လို့လက်ခံရတယ်လဲဆိုတဲ့ခေတ်ခါလို့ကျွန်တော်တို့မီဒီယာပြောလာပြီ
ရွေးကောက်ပွဲတစ်ခုအတွက်အရေးပါတဲ့အဓိကအကြဆုံးဖြစ်တဲ့မဲဆန္ဒရှင်စီရင်အမှားယွင်းဖြစ်ရတာဟာရွေးကောက်ပွဲကော်မရှင်မှာတာဝန်အရှိဆုံးဖြစ်ပြီးတော့ဒီလိုမျိုးဖြစ်အောင်တမင်တကာရည်ရွယ်ချက်ရှိရှိလှုပ်ဆောင်သလားလို့မေးခွန်းထုတ်เสียဖြစ်နေတယ်လို့လည်းကိုအောင်စိုးမင်းကပြောပါတယ
်မဲဆန္ဒရှင်စီရင်အလွဲများရင်များတော့ရွေးကောက်ပွဲမှာထိခိုက်နေတာမျိုးဖြစ်မှာပဲလေဆိုတော့မဲဆန္ဒရှင်စီရင်ဟာ 50% ရဲ့မှန်တယ်ဆိုရင်ကျွန်တော်တို့ရွေးကောက်ပွဲကလည်း 50% နဲ့ဆဲဖြစ်မှာပေါ့ဗျာအမှန်ကိုကြည့်ရင်တော့တော့ခက်ခဲသွားတာဖြစ်တဲ့အတွက်ဒီကောက်ပွဲရဲ့ result ပေါ်မှာ free fair ဖြစ်ပါမလားဆိုတဲ့ကိစ္စကတော်တော်များများဖြစ်ပေါ်ကောင်းပါတယ် effect နဲ့အများကြီးရှိနိုင်တယ်လို့ကျွန်တော်ယူဆပါတယ
်ဒါပေမဲ့လည်းနိုင်ငံသားအခွင့်အရေးနဲ့အညီဆန္ဒမဲပေးနိုင်ရေးရွေးကောက်ပွဲကော်မရှင်ရုံးနေမှာတော့အမှားလာရောက်ပြင်ဆင်သူပြည်သူလူထုတော်တော်များများရှိတာကိုတွေ့ရတယ်လို့လည်းသူကပြောပါတယ်
ကျွန်တော်တော့ကြည့်ရတဲ့လောက်တော့အမကြီးအများတိုင်းရောက်ကကော်မရှင်ရုံးမှာလူတွေအုံခဲနေတာပဲအဲတနာကြီးတွဲမှာကျွန်တော်ထိုင်ကြည့်နေရောက်တော့ကန်စိတ်ကတော့အများကြီးရှိတယ်အဲရကြီးကော်မရှင်ရုံးကစီးရတော့လက်တော့အနာကိုမပြရဘူးတစ်ချိန်လုံးကြည်နေရတာကြီ
းရန်ကုန်မြို့ကန်ကိုစိုးမိုးမြင့်ကတော့ဒီတစ်ကြိမ်မဲစရင်ထုတ်ပြန်မှုတွေမှာလည်းအမားယွင်းတွေကအတော်ပါနေစဲဖြစ်တာမို့ရက်ကွက်နေပြည်သူတွေအနေနဲ့မဲစရင်တွားကြည့်တော့မယ်ဆိုရင်မိမိရဲ့အမိစရင်မှန်ကန်မှုမပုံတင်နံပါတ်တွေမလွဲစေဖို့စတာတွေအတွက်အ ਨੇ ဆုံးမိမိတို့ရဲ့သကောင်းစီရင်လေးကိုတည်သွားပြီးစနစ်တကျတေချာတိုက်ပြီးတော့စစ်ဆေးတင်ပါတယ်လို့အကြံပြုပါတယ်
ဟိုကျွန်တော်တို့မပါလို့ဖြတ်ထားတဲ့သူတို့နာမည်မားလို့ပြန်ပြီးတော့ပြင်ထားတဲ့လူတို့အဲ့ဒါတွေကတော့မားတော့မယ်ခင်ဗျာဥပမာဆိုကျွန်တော်အမေဆိုရင်လေမားတော့မယ်ခင်ဗျာကျွန်တော်အမေကွယ်လွန်သွားတဲ့အတွက်ကျွန်တော်ဖြတ်ထားတယ်ပြင်ထားပြီးသားဒါပေမဲ့ဒီတစ်ခေါက်ဖတ်တော့လေကျွန်တော်အမေနာမည်ပြန်ပါလာတယ်ပြီးတော့သူတို့ကကတ်ထားတဲ့ပုံစံကလေကျွန်တော်ကြည့်ရတော်တော်ခက်ခဲတယ်ခင်ဗျာသူကအိမ်နံပါတ်ဗျာအိမ်နံပါတ်ကိုမူတည်ပြီးတော့အဲ့အိမ်နံပါတ်ကပဲဒီရက်ကွက်ထဲမှာဗျာဘယ်လန်းဘယ်လန်းအဲ့အိမ်နံပါတ်ရှိရဲ့အိမ်မောဘယ်နေရှိလဲဆိုတော့မသိဘူးပေါ့နော်သူကအဲ့လိုမျိုးစင်လိုက်ပြီးတော့ကတ်ထားတယ်။ဒါကြောင့်အခင်အစင်နဲ့လည်းကန့်ကတ်ထားတယ်။အဲ့ဒါခါကျတော့ကြီးရဲ့လူတွေမှာတော့ဟိုတော်တော်လေးကိုခက်ခက်ခက်ခက်ကြီးရတယ်ပေါ့များ။အရင်တော့ပထမကတ်ထားတာကျတော့ကျွန်တော်တို့ကဟိုလမ်းလိုက်ကတ်ထားတယ်ဆိုတော့ကြီးရတာလွယ်သေးတယ်ခင်ဗျ။ဟိုအဓိကကျွန်တော်တို့ပြည်သူတွေကတကြည့်တယ်ဆိုတာကကြီးုံပဲကြီးကြတာခင်ဗျ။ဟိုလက်သေးကနေကျွန်တော်တို့ကသကောင်စင်းမိတူလေးကိုကန်ပြီးတကြည့်ရင်တော့ကျွန်တော်ကတော့ပိုကောင်းလိမ့်မယ်လို့ထင်တယ်။ဘာဖြစ်လဲဆိုတော့အိတ်တိုင်လုံးရဲ့မှတ်ပုံတွေနံပါတ်တို့ဘာလို့ညာလို့ဆိုတာကလည်းအလို့ရချင်မှရမှာလေ
။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကတော့ဒီကြိမ်ထုတ်ပြန်မှုဟာ IT စနစ်နဲ့ဆောင်ရွက်ထားတယ်လို့ဆိုပြီးပြည်သူတွေရှာဖွေရအခက်အခဲရှိတယ်လို့ကြားသိရတဲ့အတွက်ရှာဖွေရလွယ်ကူအောင်မိမိနေထိုင်တဲ့လမ်းကိုရှာပါအိမ်နံပါတ်ကိုရှာပါလက်မှတ်တွေကတော့ငယ်စဉ်ကြည့်လိုက်စီထားပြီးနံပါတ်တွေကတော့အခရာစဉ်အတိုင်းစီထားပါတယ်အခက်အခဲတွေ့ရင်ရက်ကွက်ကြေးရွာအုပ်စုတွေကရွေးကောက်ပွဲကော်မရှင်တွေကိုအကူအညီတောင်းခံကြပါလို့လမ်းညွှန်ချက်တွေထုတ်ပြန်ထားပါတယ် ဒါအပြင်မဲစည်းရင်ကျင်ညာထားမှုရက်ကျဲအစ်စင်တွေမှာဘလို့အနေထားရှိနေတယ်ဆိုတာကိုလည်းရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတေအေးကိုရိုင်းနေပြည်တော်ကမြို့နယ်တွေနဲ့ပြည်မနာမြို့နယ်တွေမှာလိုက်လံစစ်ဆေးနေတာကိုတွေ့ရပါတယ်ရှင်။